အင်ဒိရှာနိုင်ငံမှာလူထောင်500ကျော်လူကုန်ကူးခံရမှုမှာပါဝင်ပတ်သက်သူတွေဖြစ်တန်မြရှိသူ900နီးပါးကိုဒီလာတဲ့ဖမ်းဆီးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်အခြေတောင်အာရှမှာရွှေ့ပြောင်းအလုပ်သမားအများဆုံးထွက်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာလူကုန်ကူးမှုတွေကိုအစိုးရကလိုက်လံတပ်ဖြတ်နေတာပါ နိုင်ငံအတွင်းအစည်းအဝေးတွေကလူတောင်းတဲ့ချီဟာသူတို့အတွက်ဝင်ငွေပိုရနိုင်မယ်အခွင့်အလမ်းတွေရှာဖွေရင်တရားမဝင်လမ်းကြောင်းတွေကနေတဆင့်ပြပမှာအလုတ်ထွက်လို့ပို့စူးစမ်းကြတာမှာလူကုန်ကူးခံရတာခေါင်းပုံဖြတ်ခံရတာတွေကြုံကြရတာပါပြီးခဲ့တဲ့နှစ်တွေအတွင်းလူကုန်ကူးခံရမှုတွေထိတ်လန့်စရာကောင်းလောက်အောင်တည်တည်တသာတိုးလာတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းအဖွဲ့တစ်ခုဒီလာထဲမှာ